ယူကရိန်းရှေ့ပိုင်းလူဟန့်စ်ဒေသကပြည်သူတွေကိုချက်ချင်းထွက်ခွာကြဖို့အဲ့ဒီဒေသရဲ့အုပ်ချုပ်ရေးဘူးစာဟီဂိုက်ဒယ်ကသတိပေးလိုက်ပါတယ်။အဲ့ဒီဒေသမှာလေကြောင်းရန်ကာကွယ်ရေးအချက်ပေးတံတွေကညံနေပြီးရုရှားကထိုးစစ်ကြီးကိုဆင်လွှမ်းလာနေတယ်လို့အုပ်ချုပ်ရေးဘူးကရုံးမြင့်တန်ကြားကိုပြောပါတယ်။ကီးပြို့နဲ့အနောက်ဘက်ပိုင်းမှာခုခံမှုအကြီးကြီးကိုကြုံတွေ့ခဲ့ရပြီးတဲ့နောက်ရုရှားတပ်တွေပြန်လည်ဆုတ်ခွာခဲ့ပြီးယူကရိန်းရှေ့ပိုင်းကိုမြောက်ဥပြန်လှည့်ခဲ့တာဖြစ်တယ်လို့စစ်ရေးတုံ့တက်သူတွေကပြောကြပါတယ်။ခရိုင်မီးယားကျွန်းဆွယ်နဲ့ဒွန်ဘဒေသအကြားလမ်းကြောင်းကိုရုရှားကဖန်တီးဖို့ကြိုးစားတာဖြစ်ပါတယ်လို့ပြည်ထောင်ကာကွယ်ရေးဝန်ကြီးဌာနကဆိုပါတယ်။ကီးပြို့နီးဘူချာမြို့ကိုဖျက်ဆီးခဲ့တာတွေကိုကြည့်ပြီးရုရှားကစစ်ရာဇဝတ်မှုကျူးလွန်တယ်လို့ဥရောပကွန်ရှင်ဥက္ကဋ္ဌအာဇူလာဗွန်ဒန်လီယန်ကစနေနေ့ကစွပ်စွဲလိုက်ပါတယ်။လူ4000လောက်ခိုအောင်နေတဲ့ဘူလာယုံကိုပစ်ခတ်တာဟာသိစိတ်မရှိတဲ့လောက်ရဖြစ်ပြီးအရက်သားရယ်လို့ခွဲခြားမှုမရှိတော့ဘဲတိုက်ခိုက်တဲ့စစ်ရာဇဝတ်မှုပဲဖြစ်တယ်လို့ပြည်ထောင်ဝန်ကြီးချုပ်ဘော်ရစ်ဂျော့ဆန်ကလည်းပြောပါတယ်။ဘော်ရစ်ဂျော့ဆန်ဟာကီးပြို့မှာသမ္မတဗိုလ်လိုဒီမာဆယ်လန်စကီနဲ့စနေနေ့ကတွေ့ဆုံခဲ့ပါတယ်။ယူကရိန်းကိုဒေါ်လာတန်130တန်ဖိုးရှိနည်းပညာအစင်းမြင့်လေရင်နဲ့တင်ကားပြစ်ဒုံးကျည်တွေကိုကူညီမယ်လို့ကတိပြုလိုက်ပါတယ်။ဘော်ရစ်ဂျော့ဆန်မတွေ့ပြီးပါအော်စတြေးလျဝန်ကြီးချုပ်ကာနီဟမ်မာကလည်းယူကရိန်းသမ္မတကိုကီးပြို့မှာစနေနေ့ကတွေ့ဆုံခဲ့ပါတယ်။လူတွေသေနေသမျှပိတ်ဆို့အရေးယူမှုတိုင်းကမလုံလောက်ပါဘူးလို့သူကပြောပါတယ်။ဘူချာမြို့ဖြစ်ရတွေကိုရုရှားကတော့အီယာမအတုပြုလုပ်ချက်ကြီးဖြစ်တယ်လို့ပြောကြပါတယ်ခင်ဗျာ။